အီရန်နိုင်ငံမှာအကျဉ်းကျနေတဲ့2023ခုနှစ်နိုဘယ်ဆုရှင်နာဂစ်မိုဟာမက်မဂျီအတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုမနေ့ပြန်တနင်္ဂနွေနေ့မှာနော်ဝေနိုင်ငံအော့စလိုမြို့မှာပေးရမှာဖြစ်ပြီးမိခင်ကိုစားဆုယူမဲ့သားနဲ့သမီးဟာသူတို့ရဲ့မိခင်ကိုတည်သည့်အထိပြန်လည်တွေ့ဆုံခွင့်ရပါမလားလို့စိုးရိမ်ကြောင်းစနေနေ့မှာထုတ်ဖော်ပြောဆိုပါတယ်ဒါပေမဲ့သူတို့မိခင်ရဲ့လောက်ရအတွက်ဂုံယူမိတယ်လို့ဆက်ကြောအသက်အရွယ်အမွာမောင်နှမနှစ်ဦးကပြောဆိုပါတယ်နာဂစ်မိုဟာမက်မဂျီဟာအီရန်နိုင်ငံမှာအာဏာရှင်အစိုးရကိုစန့်ကျင်ပြီးအများပြည်သူလွတ်လပ်ခွင့်နဲ့လူအခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့တဲ့အတွက်စွဲချက်အမျိုးမျိုးနဲ့တဟီရန်မြို့တော်ကနာမည်ဆိုးနဲ့ကြော်ကြားတဲ့ event အချင်းထောင်မှာနှစ်ပေါင်းများစွာအချင်းချခံရပါတယ်သူရဲ့ခင်ပွန်းဖြစ်သူနဲ့အမွာမောင်နှမဖြစ်တဲ့အလီနဲ့ခီရာနာရာမနီရောဟာပြင်သစ်နိုင်ငံပါရီမြို့တော်မှာခိုးလုံနေကြပါတယ်။တစ်ချိန်တည်းမှာပဲ2022ခုနှစ်စက်တင်ဘာလကအီရန်နိုင်ငံတဝန်းကြီးပါတဲ့ဆန္ဒပြပွဲတွေကိုဖြစ်ပေါ်စေခဲ့တဲ့ခေါင်းစည်းပွားကိစ္စနဲ့ဖမ်းဆီးခံထားရခြင်းတည်ဆုံခဲ့တဲ့မာရှာအာမနီအတွက်ချီးမြှင့်တဲ့ဆုကိုပါရီမြို့တော်မှာကျန်ရစ်သူမိသားစုကတွားရောက်ရယူဖို့ကိုအီရန်အာဏာပိုင်တွေကတောင်းခွင့်မပြုဘဲတားဆီးထားပါတယ်။မာရှာအာမနီနဲ့ဆန္ဒပြလှုပ်ရှားမှုကိုဥရောပသမဂ္ဂကအမြင့်ဆုံးဆုဖြစ်တဲ့ Sakharov ဆုကို2023ခုနှစ်အတွက်ချီးမြှင့်ထားတာဖြစ်ပါတယ်။